မြန်မာလူခွင့်ရေးဆိုးဝါးလာတာကြောင့်တိုတန်နဲ့ Chevron စွမ်းအင်ကုမ္ပဏီကြီးတွေကလုပ်ငန်းရပ်တော့မယ်လို့ကြေညာလိုက်ပါတယ်။မြန်မာနိုင်ငံအတွင်းလူခွင့်ရေးချိုးဖောက်မှုတွေဆိုးဝါးလာနေတာကြောင့်နိုင်ငံတွေကစီးပွားရေးလုပ်ငန်းတွေကိုပြန်ရုပ်သိမ်းတော့မယ်လို့ပြင်သစ်စွမ်းအင်ကုမ္ပဏီတိုတန်နဲ့ American စွမ်းအင်ကုမ္ပဏီ Chevron တို့ကဒီနေ့ထုတ်ပြန်လိုက်ပါတယ်။ဒီကရက်ဖရိုင်လာဆီယာနာသိမ်းပြီးနောက်ပိုင်းအနောက်နိုင်ငံကရင်းနှီးမြှုပ်နှံမှုကုမ္ပဏီတွေမြန်မာနိုင်ငံတွေကပြန်လည်ဆွတ်ခွာနေချိန်မှာတိုတန်နဲ့ Chevron စွမ်းအင်ကုမ္ပဏီကြီးတွေလည်းအခုပါလာတာပါ။အနာသိမှုနောက်ပိုင်းလူခွင်းနဲ့တရားဥပဒေစုံမွေးကိမဲမှုတွေပိုဆိုးလာတာကြောင့်စစ်ကောင်စီရဲ့အကျိုးစီးပွားတွေကိုဖြည့်ဆည်းပေးတာမျိုးမဖြစ်စေဖို့လုပ်ငန်းတွေပြန်ရုံသိမ်းရတော့မယ်လို့တိုတယ်ကုမ္ပဏီရဲ့ထုတ်ပြန်ချက်ထဲမှာရှင်းပြထားပါတယ်။အလားတူ American Chevron ကုမ္ပဏီကလည်းသူတို့လုပ်ငန်းတွေပြန်ရုံသိမ်းတော့မယ်လို့တိုတယ်ကုမ္ပဏီနဲ့ရှေ့စဉ်နောက်စဉ်ပဲထုတ်ပြန်လိုက်ပါတယ်။အချိန်နဲ့မှာပဲ Thai စွမ်းအင်ကုမ္ပဏီ PTTE ကလည်းမြန်မာနိုင်ငံတွင်းအခြေအနေတွေကိုသတိထားစောင့်ကြည့်နေကြောင်းနဲ့ထိုင်းနဲ့မြန်မာနှစ်နိုင်ငံလုံးရဲ့စွမ်းအင်လိုအပ်ချက်အရေးကြီးတဲ့ပေါ်မှာအဓိကထားစဉ်းစားလှုပ်ရှားနေရကြောင်းထုတ်ပြန်ထားပါတယ်။ Total Company ဟာ1992ခုနှစ်ကစပြီးရတနာသဘာဝတန်းွေစီမံကိန်းမှာ Chevron PTTE စစ်တပ်ထိန်းချုပ်ထားတဲ့မြမကြီးနယ်နဲ့သဘာဝတန်းွေလုပ်ငန်း MOG တို့နဲ့ပေါင်းပြီးသဘာဝတန်းွေထုတ်လာခဲ့တာအပြင်မုတ်တမသဘာဝတန်းွေကုမ္ပဏီ MGTC မှာလည်းအစုရှယ်ယာဝင်ထားပါတယ်ခင်ဗျ။